ตามประสานโนสุดาชาโรด้วยนันตยาคิดเยี่ยนนี้ไม่ดีหูแต่เกิดคิดเยี่ยนนี้ได้อาจารย์อามันตยาเนี่ยโกงเส้นแต่ติหมาแต่ติสี่นี้บุคิดไปเลยซึ่งมันเนี่ยปัญญาเนี่ยที่สี่ขันธ์นี้บุคิดไปเลยแต่ที่การเราคิดไปเองตามเป็นจริงมาปาดีอย่างเดียวมีปัญญาหามาพิจารณาได้บุแต่ที่สี่นี้อยู่เนี่ยไม่บางคนไม่มองว่าที่ไหนบาปดูนั่นเดียวกงเสียงกูที่บูสุราฮะกูได้เล็ดวิที่บูสุยันโดบอกว่านามยานี่ติเนติมาบาวิธีขันจังไหนมาคิดไปเลยดูนั่นเดียวยกตัวอย่างเต็มมาหกบาปดูเนี่ยเซตเวนีละเซตไซนีละก็โดมันบาเลยถ้าดูเนี่ยยกตัวคู่เดียวเนี่ยเบิดาเซตไซนีละเซตเวนีละมาหกบาปนั่นเดียวเนี่ยเลยสิ่งนั้นเลยเซตเวเซตไซนีละเลยยุคขันดาตาตุจิเสตเนี่ยวิรณาโกขันธ์5ดำไม่หุบปาบุอะตมชื่อโดเรขันธ์5อะเตยคองนี้มาเลยยุคละชีวิตาผิดแยกผิดแยกนี้จัดดาบาเลยดาบิเมมะขันธ์5ไม่ดอบาบุสิกะมาไม่ชื่อโดเบกูสิกะอะตชื่อเดโกขันธ์อะเตยไบเนตุจิเสตวะนี้เดอะคาจาโดสิกะโกโบมาป้อนี่เดวิรณาโกติชิขันธ์5ดาဖြစ်ပါတယ်ဒီအကြောင်းပြောတော့စိတ်မှာအပိုင်းကြီး၄ပိုင်းဖြစ်တယ်။ငံခန္ဓာ၄ပါးဖြစ်တယ်။ဝိညာဉ်၊သင်္ညာ၊ဝေဒနာ၊သင်္ခါရတို့ရှိကြရမှာ။သိုံညတာကိုသိမှု၊တတိယဒီမှု၊ဝိရှိခံစားရမှုနဲ့တုံ့ပြန်မှုတို့ဖြစ်ကြပါတယ်။ခန္ဓာကိုယ်ပေါ်ကဝေဒနာတွေဟာစိတ်ရဲ့ထိခိုက်မှုတွေဖြစ်တဲ့ဒုတိယအပိုင်းနဲ့ခံစားကြရခြင်းဖြစ်ပါတယ်။ကိုယ်ပေါ်မှာပေါ်နေတဲ့ဝေဒနာကိုစိတ်ကသိပြီးခံစားရတာဖြစ်ပါတယ်။ဒါကြောင့်ကိုယ်ခန္ဓာနဲ့စိတ်ခန္ဓာနှစ်မျိုးကိုပေါင်းစပ်ထားရတဲ့ယုံနံတရားဆိုတာဖြစ်လာပါတယ်။ယုံနဲ့နှာနဲ့နှစ်မျိုးစလုံးကြပြိုင်နဲ့ဖြစ်ပြနေတာဟာဝေဒနာတွေကိုရှုနေကြတဲ့အခါမှာသူတို့ဟာဖြစ်လိုက်ကြပြတ်သွားလိုက်ကြဖြစ်လာလိုက်ကြပြတ်သွားလိုက်ကြနဲ့မမြဲပါဘူးလား။အနစ်စပါပါဘူးလားလို့အုံးနောက်အတိညာကပါပြီမဟုတ်တော့ဘဲအနိစ္စတရားကိုသုတမယစိတ်တမယညာတို့နဲ့ယုံကြည်ကိုယ်ပွဲသိက္ကနေတဲ့အစ်စ်မှာပါမဟုတ်တော့ဘဲဘဝနာမယအတိညာပညာအစ်စ်နဲ့ကိုယ်တွေ့ခံစားရတဲ့အနိစ္စတရားဖြစ်လာပါတယ်ဝေဒနာတွေဟာအနိစ္စအနိစ္စအနိစ္စပါပဲငါမဟုတ်ငါဟာလည်းမဟုတ်ပါပဲငါလည်းအစိုးမရပါဘူးငါလုပ်ချင်တယ်လို့လည်းမဖြစ်ပါဘူးဒီဝေဒနာကိုဝေဒနာတွေကိုငါဖန်ဆင်းလို့လည်းမရပါဘူးအနတ္တအနတ္တအနတ္တလို့ကိုယ်တွေ့သိလာပါတယ်ဒီတော့ခန္ဓာကိုယ်ရဲ့ဝေဒနာတွေကိုရှုနေရင်အနိစ္စဒုက္ခအနတ္တတွေကိုဘဝနာမယဉာဏ်ပညာနဲ့သိလာပါတယ်ဒီဝေဒနာတွေဟာဒုက္ခတွေပဲကာယဆိုတာမကောင်းတဲ့ကြမ်းတမ်းတဲ့ဒုက္ခဝေဒနာတွေကိုဆိုရင်တော့ဒုက္ခဆိုတာကထင်ရှားပါတယ်ကာယကြာပေါင်းတဲ့ပိန်နေတဲ့ဒုက္ခဝေဒနာတွေကိုတောင်းသူတို့ကိုသဘောကျပြီးရှုံးလန်းတွေ့တာတတ်မဲ့လာမိရင်သူတို့ကလည်းဒုက္ခတွေပါပဲဒီအနိစ္စဒုက္ခအနတ္တတွေကိုဘဝနာမယဉာဏ်နဲ့လက်တွေ့ခံစားနိုင်တာဟာဝေဒနာကိုရှုနေတဲ့အခါမှာသာဖြစ်ပါလေဝေဒနာတွေကိုတကယ်လက်တွေ့မခံစားနိုင်ဘူးမရှုနိုင်ဘူးဆိုရင်တော့အနိစ္စဒုက္ခအနတ္တတွေကိုသုတမယသင်္တမယညံတို့နဲ့သိနေခြင်းမျှပါဖြစ်ပါတယ်။ဒါဟာအုံနောက်အသိဉာဏ်ကိုတန်ရှင်းသင်ကျေသည့်ဒေတာကတော့မှန်ပါတယ်။ဒါပေမဲ့သိရဲ့အနှစ်ဆိုင်သောအပိုင်းကိုတော့မထင်နိုင်သေးပါဘူး။ဒီမှာရှိနေတဲ့ကံကြွေးတဟောင်းတွေအမှုတရားဖြစ်နေတာတွေဟာပွားတဲ့ပွားညားတဲ့ညားရန်တာရှိပါတော့တယ်။သိရဲ့အပေါ်ယံပိုင်းကိုတန်ရှင်းရေးလုပ်တာကတော့ခဏတော့ကောင်းပါတယ်ဒါပေမဲ့အသွင်းကမစင်ကြဲသေးတော့ထပ်ခါထပ်ခါပြန်ပြန်ပြီးအမြင့်အကျေးတွေကပေါ်ပေါ်လာကြပြန်ပါတယ်ဒါကြောင့်စိတ်ရဲ့အပေါ်ယံအပိုင်းကိုသာတန်ရှင်းရေးလုပ်နေတာဟာတကယ်တော့စိတ်အတင်းပင်ရှိပါဘူးတကယ်အကျိုးကျေးဇူးကိုကောင်းကောင်းခံစားရအောင်ဆိုရင်တော့တရားကိုမှန်ကန်သိကြစွာကျင့်ဖို့ရလိုပါတယ်အာတာပိသံတေနောတတိမာနဲ့ သင်ဖို့ရလို့ပါတယ်ဝေဒနာကိုရှုတဲ့အခါဝေဒနာရဲ့ဖြစ်ပျက်ဖြစ်ပျက်မမြဲတဲ့အနိစ္စတရားကိုမဟုတ်တဲ့အနတ္တတရားသင်ငင်းတွေပဲလို့သိရတဲ့ဒုက္ခတရားတွေကိုဘဝနာမရညာနဲ့ချိန်ပြီးပြီးတော့နားလည်သွားပြီဆိုရင်တော့စိတ်ရဲ့အနှက်ဆိုင်ဆုံးအပိုင်းကကံဟောင်းကံကြီးတွေကြီးလူတာတွေကိုထေရှားပုတ်တင်စားပြုလာပြီးတန်ရှင်းရေးစလာပြီးဖြစ်ပါတယ်ဒီတရားဟာဂေါရမမြတ်စွာဘုရားတပါးသေးကကျင့်သုံးပြီးညွန်ချပြတ်ပြတ်ခဲ့တာမဟုတ်ပါဘူးအစူစူကုံတော့ရှင်းပြရတိုင်းအလုံးကလည်းဒီတရားကိုပဲကျင့်သုံးပြီးညွန်ချပြတ်ပြတ်ခဲ့တာဖြစ်ပါတယ်ဝိဒနာနဲ့ပတ်သက်လို့လေဥပမာအချို့ကိုပြတ်ပတ်ခဲ့ပါတယ်ဝိဒနာဟာကောင်းကျင်ပြင်မှာဖြစ်ပေါ်လာတဲ့လေအမျိုးမျိုးနဲ့တူပါတယ်တောင်းလေမြောက်လေလေကောင်းလေသားလေပုတ်လေဆိုးပြင်းထန်တဲ့လေပြင်းပါတဲ့လေအစရှိတဲ့လေဒီအမျိုးမျိုးတို့ဟာဖြစ်ပေါ်လာကြပြီးတော့ပျောက်ကွယ်သွားကြပါတယ်လေလုံးလေးမျိုးမှအမြဲမတူပါဘူးဒီလိုပါပဲဝေဒနာတွေကလည်းခန္ဓာကိုယ်ထဲမှာဖြစ်ပေါ်ဖြစ်ပေါ်လာကြပြီးပျောက်ကွယ်ပျောက်ကွယ်ပြောကြပါတယ်။နောက်ဥပမာတစ်ခုကတော့ပါလာယံဒီရနဲ့ပြပါတယ်။နေရာဌာနအမျိုးမျိုးကအရာရှင်းပြတာကဇယိုက်အမျိုးမျိုးဘာသာအမျိုးမျိုးလူတွေဟာဒီဇယက်မှာလာပြီးတဲခုဖို့ရောက်လာကြတယ်လို့ပါပဲ။ဒီရောက်လာတဲ့လူတွေဟာအဲ့ဒီပါပဲခဏတဲခုပြီးတော့သူတို့သွားလို့ရဘူးသွားကြတာပါပဲဒီစရမှာအမြဲနေဖို့လာကြတာမဟုတ်ပါဘူးခဏနေပြီးအပန်းဖြည့်ပြီးရင်သူတို့ထွက်ခွာသွားကြတာပါပဲဒီလိုပဲခန္ဓာကိုယ်ထဲမှာလည်းဝေဒနာတွေကလည်းပေါ်ပေါ်လာကြပြီးပျောက်ပျောက်သွားကြတာကြီးပါပဲအမြဲမနေကြပါဘူးပျောက်ပျောက်မသွားဘဲမနေကြပါဘူးဝေဒနာဟာစိတ်ရဲ့အပိုင်းတစ်ပိုင်းဖြစ်ပေမဲ့ခန္ဓာကိုယ်ပေါ်မှာခံစားထိတွေ့မှုဖြစ်ပါတယ်။ဒါဟာကာယမုပ္ပတနာနဲ့ဝေဒနာမုပ္ပတနာရှုခြင်းဖြစ်ပါတယ်။စိတ်ကမုပ္ပတနာရှုတာကတော့စိတ်ထဲမှာပေါ်လာတဲ့ဟာတွေကိုရှုရမှာဖြစ်ပါတယ်။စိတ်ထဲမှာဖြစ်ပေါ်လာတဲ့စိတ်ကူးတွေအကြံအစီအတွေ့အကြုံတွေကိုဓမ္မလို့ခေါ်ပါတယ်။ဒါကြောင့်ဓမ္မမုပ္ပတနာရှုတယ်လို့လည်းခေါ်ပါတယ်။စိတ်ကူးလေအပြေးရင်လည်းငုံနေဖို့ရမဟုတ်ပါဘူး။ယောဂီတို့ရဲ့စိတ်ဟာဘယ်လိုစိတ်မျိုးဖြစ်နေကြဆိုတာကိုသိရတော့ပါပဲ။ဥပမာငါစိတ်အခုဖြစ်နေတာဟာဒေါသစိတ်ပဲ။လောဘစိတ်ပဲ။တဏှာစိတ်ပဲ။ငါရဲ့စိတ်ဟာမြင့်တက်နေတယ်၊လှုပ်ရှားနေတဲ့စိတ်ပဲလို့သိရမှပါသိရဖြစ်ပါလေ။ဒေါသဖြစ်ရတဲ့အကြောင်းတွေ၊လောဘဖြစ်ရတဲ့ကိစ္စတွေအနာဖြစ်စေတဲ့အပြုအမူတွေပုံကိုယ်တွေကိုရှောက်ထွေးတော်နေဖို့ရမဟုတ်ပါဘူး။စိတ်ကမှုပတ္တနာဆိုရင်ဓမ္မမှုပတ္တနာကလည်းသာပြီးပြီဖြစ်နေပါသည်။သဗ္ဗေဓမ္မာဝေဒနာသမောတရဏစိတ်ထဲမှာပေါ်လာသမျှတွေဟာဘာပဲဖြစ်ဖြစ်ဒေါသဖြစ်ဖြစ်တဏှာဖြစ်ဖြစ်ဘယ်လိုစိတ်မျိုးပဲဖြစ်ဖြစ်ပေါ်လာသမျှတွေဟာခန္ဓာကိုယ်ပေါ်မှာဝေဒနာအဖြစ်နဲ့ပေါ်လာကြပါတယ်။ဝိရဏအဖြစ်နဲ့ယောဂီကခံစားရပါတယ်။ဒါကြောင့်ရုပ်နဲ့မှန်ဆွဲလို့မရပါဘူး။ကိုယ်နဲ့စိတ်ကိုဆွဲလို့မရပါဘူး။စိတ်ကနုပါဒနာ၊ဓမ္မနုပါဒနာကိုရှုနေတဲ့ဆိုရင်လေဝေဒနာကိုပဲအရေးပေးရမှာဖြစ်ပါတယ်။ဝေဒနာကိုသိရှိခံစားပြီးရှုမှသာရုပ်နာတရားကိုလုံးဝအကုန်အစင်သိနာလည်မှာဖြစ်ပါတယ်။ဝေဒနာကိုရှုရမှာလေတန်တစင်နဲ့ရှုဖို့အရေးကြီးပါတယ်။တန်တစင်ပါမှနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်ပါတယ်။လုံးဝဝိရိယအပြည့်နဲ့စူးစားပန်းစားအားထုတ်နေတဲ့ယောဂီဟာတန်တစင်ကိုလေအခဏကလေးမှလက်မလွတ်ဘဲဝေဒနာကိုရှုတဲ့အခါမှာအနိစ္စကိုကောင်းကောင်းနားလည်ပြီးတော့ဥပ္ပခာနဲ့ရှုနေဖို့ရဖြစ်ပါတယ်။အခုယောဂီတို့နာတဲ့အချိန်မှာရှုခိုင်းတာကလေဒီနည်းအတိုင်းရှုကြရမှာဖြစ်ပါတယ်။ဘာလို့နည်းနည်းထိုင်ထိုင်တွားတွားစားစားတောက်တောက်ရေချိုးရင်းအဝတ်လျှော်ရင်းအတိမြတ်တာမကသံပစင်းနဲ့လေရှုနေဖို့ရဖြစ်ပါတယ်။ဒီလိုရှုနေမယ်ဆိုရင်လက်တွေ့တွေ့ပြီးဘဝနာမရညာနဲ့အနိစ္စ ဒီကိုလုံးဝသိနားလည်တဲ့ပုဂ္ဂိုလ်ဟာတကယ်ပညာရှိပဏ္ဍိတဖြစ်လာပါလိမ့်မယ်။ပဇာနာတိဆိုတာကတော့အရာတစ်ခုအရာဝတ္ထုတစ်ခုကိုအစမှအဆုံးအားလုံးကုန်စင်သိတာဖြစ်ပါတယ်။ဝိဒနာကိုရှုတဲ့အခါမှာသူတို့ဖြစ်ပေါ်လာပုံပြောက်ွယ်သွားပုံကိုရှုပြီးတော့အမြင်မရှိတဲ့ဝေဒနာတွေကိုသတ်မှတ်နေတာမလိုမုန်းကြီးဖြစ်နေတာတွေဟာတုံ့ပြန်မှုတွေပဲဒုက္ခများနေတာတွေပဲဒါတွေကိုငံတုံ့ပြန်မှုမလို့ဖဲသူ့သဘောသူဆောင်ကြည့်ဦးပက်ခါစိတ်ပွားနေနေဆိုရင်ငါ့ရဲ့ဒုက္ခစင်းရဲတွေဟာအပြည့်ပြည့်နဲ့နည်းနည်းလာပြီးတော့ပျောက်ကွယ်သွားကြမှာပဲလို့ဘဝနာမရအသိဉာဏ်နဲ့သိနေရင်တော့ပြည့်လို့တာပဲသင်ကျလာမှာဖြစ်ပါတယ်ဒီလိုဆက်ပြီးရှုစုသွားရင်ယောဂီဟာနိဗ္ဗာန်ရဲ့ပထမအဆင့်ဖြစ်တဲ့သခန်းကိုရောက်ရှိလာပြီ။နောက်ဆက်ပြီးတိုးတိုးသွားရင်လုံလံတရားတွေကိုကျော်လွန်သွားပြီးတော့သခန်းကိုရောက်သွားတဲ့အခါဝေဒနာတွေအလုံးလုံးဝပျောက်ကွယ်ချက်ငင်းကြတဲ့ဝေဒနာမျိုးတို့အဆင့်ကိုတုံ့ပြန်ပါလိမ့်မယ်။ဒီအခါဆိုရင်ယောဂီဟာဝေဒနာတွေရဲ့ဖြစ်မှုပြမှုပေါ်ပေါ်လာပြီးကြောက်ကြောက်သွားတာလေကိုကောင်းကောင်းကြီးတဲ့သိရှိနားလည်သွားပြီးစိတ်ကဥက္ကဋ္ဌဖြစ်လေလေအမြင့်အကျေးတွေကစင်ကြဲတဲ့အစင်ကြဲသွားပြီးနောက်ဆုံးအမြင့်အကျေးဆုံးလို့လုံးဝမရှိတော့ဘူးတန်ကျွေးတန်ဟောင်းကြီးလေတာလေအားလုံးကုန်စင်သွားတဲ့အစင်ယဟန္တာအစင်ကိုရရှိကြပါလိမ့်မယ်ဒီလိုမျိုးဒီအမှန်တရားကိုဘဝနာမရဉာဏ်နဲ့သိတဲ့ပညာသခန်းကိုရောက်တဲ့ယောဂီဟာပရိဇာနာတိပန္တိတောဆိုတဲ့အတိုင်းပညာရှိသူကိုယ်တွေ့သိရှိခံစားရပြီးဘဝနာမယအသိဉာဏ်ဖြင့်ပညာသခန်းကိုရောက်ပြီးသူပညာရှိပုဂ္ဂိုလ်ဖြစ်လာပါတယ်။စာတတ်သေးတဲ့ပညာရှိမျိုးမဟုတ်ပါဘူး။သောဝေဒနာပရိညာယဒိဋ္ဌိဓမ္မေအနာတဝောကာယသပေဒာဓမ္မတောသင်္ချမေတ္တိဝေဒကူမျက်မှောက်ဘဝမှာပဲအတဝေါ်ကြီးပုံခန့်သွားပြီးနောက်ခန္ဓာကိုယ်ပြည့်စည်သွားတဲ့အခါမှာတရားကိုမြင်တဲ့ပုဂ္ဂိုလ်တရားမှာတည်ပြီးတဲ့ပုဂ္ဂိုလ်ဟာသတ္တဝါဟူသောအကြီးအကျယ်ကိုမရောက်တော့ပါဘူးဒီလိုပုဂ္ဂိုလ်ဟာယဟန္တာအရှင်ကိုရောက်သွားပြီဖြစ်တယ်လို့ဆိုလိုတာပေါ့ယောဂီဟာကိလေသာတွေဆင်းရှင်လာပြီးပထမဆုံးအရှင်ဖြစ်တဲ့ပေါ်တတ်တာအဖြစ်ကိုရရှိပြီးဒီအဆင့်ကနေကိလေသာတွေပေါ်ပေါ်ဆင်းကျဲလာတော့တက္ကဒါကအဆင့်နောက်ပြီးတော့အနာဂတ်အဆင့်နဲ့နောက်ဆုံးအရဟတ္တဖို့ကိုရောက်ပြီးယဟန္တာဖြစ်လာပါတယ်ဒိဋ္ဌိဓမ္မေအနာတဝောယောဂီဟာအဆုံးစုံသောသစ္စာတရားတို့ကိုသိရှိခံစားရပြီးတော့ကိလေသာအမြင့်ကြီးပြီးအတဝောတွေဆိုလို့ဒီမုံညလောက်တောင်မကြံရှိတဲ့အဖြစ်ကိုရောက်ရပါတယ်။အရဟတ္တဖြစ်ဝင်ယဟန္တာအဖြစ်ကိုရောက်ရှိသွားပါတယ်။သင်ခြင်းတရားကလွတ်မြောက်ပြီးမပေဘူးတွေ့ရှိသွားပါတယ်။အတိုင်းအထွာအကန့်အသတ်အပိုင်းအခြားရှိတဲ့အပိုင်းကမင်းအတိုင်းအထွာမရှိအကန့်အသတ်မရှိအပိုင်းအခြားမရှိတဲ့အပရိမာဏအဖြစ်ကိုရောက်ရှိသွားပါတယ်။ဒါကြောင့်ယောဂီတို့ဟာအစဥ်ကလေးကနိုင်ပြန်မှာအချိန်ကြီးတစ်ခဏတိုင်းတစ်ခဏတိုင်းတံတရင်နဲ့အလုံးလုံးသွားပြီးနောက်ဆုံးလွတ်မြောက်ပြီးအထိစူးစမ်းအထောက်ကြဖို့ရဖြစ်ပါတယ်။တရားရှိရာမှာဝေဒနာနဲ့တံတရင်ဟာအရေးအင်မတန်ကြီးပါတယ်။အခုနားကြိမ်ကြီးမှာလည်းခန္ဓာကိုယ်အပိုင်းအပိုင်းတွေမှာဖြစ်ပျက်နေသမျှဝေဒနာတွေကိုတတိမြတ်ရှိပါနောက်တရားရစ်ချက်လာတော့ခန္ဓာကိုယ်တစ်ခုလုံးပေါ်မှာဖြစ်ပြနေသမျှဝေဒနာတွေအားလုံးကိုတွေ့ထိခံစားကြရပါလိမ့်မယ်။အထူးသဖြင့်လှုပ်ရှားနေတဲ့အပိုင်းတွေမှာဖြစ်ပေါ်လာတဲ့ဝေဒနာတွေကိုရှုဖို့ရလိုပါတယ်။ဥပမာနားလျှောက်နေရင်ခြေထောက်မှာခံစားရတဲ့ဝေဒနာ၊စားပောက်နေရင်ရှားပေါ်မှာနှုတ်ခမ်းပေါ်မှာဖြစ်ပြနေတဲ့ဝေဒနာမြေလိုက်ရင်လေကောင်းထဲမှာခံစားရတဲ့ဝေဒနာတွေကိုအနိစ္စတရားကိုသိရှိပြီးတော့ရှုနေပါနောက်ပြီးတော့တံပဇိညနဲ့အာတာပိနဲ့အမြဲတမ်းရ ရှိနေပြီးရှိနေဖို့ရလဲလိုပါတယ်။အမြင့်အကျွေးတွေပါတဲ့ရွှေကိုနင်းနဲ့အပူတိုက်ပြီးဆွတ်လိုက်တဲ့အခါဂျင်းအမြင့်အကျွေးတွေစင်ကြဲသွားပြီးလာပိုင်းလုံးအပြည့်ရွှေစင်အတိဖြစ်လာတဲ့သဘောပါပဲ။ရောဂီတို့ရဲ့စိတ်ကိုတတိဥပက္ခာတတိဥပက္ခာနဲ့ရှုရှုလာတော့နောက်ဆုံးအမြင့်အကျွေးတွေအားလုံးကုန်ဆင်းသွားပြီးတန်ရှင်းလာမှာဖြစ်ပါတယ်။ဒီလိုအဖြစ်မျိုးမှာဒီဘဝမှာပဲနောက်ဆုံးပန်းတိုင်ရောက်ပြီးခံစားနိုင်ကြပါတယ်။တံပင်းကိုပထမလေးတောင်မှလက်မလွတ်ကြပါစေနဲ့။မျက်အရာဝင်းပြီးမှလည်းမျက်စိပိတ်ပြီးလှဲနေတဲ့အခါမှာကိုယ်ဘက်ဒီဘက်နေရာပြောင်းတဲ့အခါမှာကိုယ်ထဲမှာဖြစ်ပေါ်နေတဲ့ဝေဒနာတွေကိုအတိရှိရှိနဲ့ကိုယ်စုခွဲချာချာသိပြီးရှုနေဖို့ရဖြစ်ပါတယ်။အင်းရဝင်းတဲ့မှာတော့ငယ်တဲ့ကနေချီပြားခေါင်းဆုံးချီဆုံးအပြန်အလှန်ရှုနေဖို့မလိုပါဘူး။ကိုယ်ထဲမှာဘယ်နေရာမှာပဲဖြစ်ဖြစ်ဝေဒနာပေါ်လာတာကိုအနိစ္စအနိစ္စအနိစ္စလို့သာမမြဲတာကိုသိနေပြီးတံပစင်နဲ့ရှုပါ။ဒီလိုရှုနေရင်အိပ်ပျော်သွားပြီးနောက်မနေ့အင်းရကနိုးတော့အထူးစိုးစားမနေရတော့ဘဲယောဂီဟာအနိစ္စဆိုတဲ့အသိနဲ့ပဲနိုးကြလာပါလိမ့်မယ်။အချိန်မီမင်းရမရဖြစ်ပေါ်နေသည်။သိရှိခံစားနေရသည်။ဝေဒနာတွေကိုအနိစ္စအနိစ္စနဲ့ရှုနေရမှာဖြစ်ပါတယ်။ယောဂီတွေတချို့ကတော့ညမှာကောင်းကောင်းအိပ်မပျော်ကြပါဘူး။အိမ်လိုက်နိုးလိုက်ဖြစ်နေကြပါတယ်။ဒါကသိဆုံးမရှိပါဘူး။ဝေဒနာဘူတာရှုနေတာ။အိမ်မောကြဖို့မလိုပါဘူး။ယောဂီတွေဟာအခုလိုတရားသခန်းဝင်ကြတဲ့အခါမှာမယမနာတရားထိုင်ကြတော့စိတ်ခံတာကိုအမတန်လေးလေးနဲ့နဲ့ခွဲစိတ်နေကြတာဖြစ်ပါတယ်။မင်းကမအိပ်နိုင်ရင်အနိစ္စနဲ့သာတတိရှိနေပြီပါ။စိတ်မပူပါနဲ့။မင်းရဲ့အိညာကထလာရင်လောလောဆန်းဆန်းရှိကြပါလိမ့်မယ်။ဒါပေမဲ့အိပ်မပျော်လို့စိတ်ကပူပင်သောကဖြစ်ပြီ။ငါကလို့အိပ်မပျော်တာပါလေ။ဆက်တနာကြီးထိုးပြီ။ဆက်တနာကြီးထိုးနေပြီ။အိပ်လို့လည်းမရဘူး။ငါရည်ပြန်တစ်ချက်ထိုးနေပြီဆိုပြီးစိတ်ပူနေရင်တော့မနဲ့မိုးလင်းလာရင်ရောဂီဟာလောလောဆန်းဆန်းမရှိတဲ့နေမကောင်းတလို့ဖြစ်နေတာလေ။ရောဂီကအိပ်မပျော်ပေနဲ့စိတ်ကဥပ္ပခါကြကြာနဲ့ဝေဒနာကိုရှုနေရင်တော့စိတ်ဟာငြင်းဆက်မှုအေးချမ်းမှုနဲ့အနာရပြီ။ခန္ဓာကိုယ်ကလည်းအိရာထဲမှာလဲပြောင်းပြီးအနာရနေတော့ကိုယ်ရောစိတ်ကအနာရကြပြီးအေးချမ်းတော့အင်းရထမှာငန်းငန်းဆန်းဆန်းရှိပြီးနောက်တနေ့ရဲ့လုပ်ငန်းတာဝန်တွေကိုလုပ်ကန်ဆန်းဆောင်နေတာနေနိုင်မှာဖြစ်ပါတယ်အခုလိုတရားရှိနေတဲ့အခါမှာယောဂီတို့ကတတိထားရမှာကအညာလုံးပေါက်ထိုင်ပြီးတရားမကျင့်တော့ပါဘူးကိုယ်ခန္ဓာရောစိတ်ခန္ဓာရောအနာယူကြဖို့လိုပါတယ်ပြင်းမနေတဲ့ကိုယ်နဲ့စိတ်ကိုအတင်းအကျပ်အငားမပေးတဲ့နဲ့မအိပ်စီရဘူးဆိုရင်တော့စမရင်းကိုထိခိုက်နိုင်ပါတယ်။ခန္ဓာကိုယ်ကအငားလိုနေရင်အငားပေးရမှာဖြစ်ပါတယ်။အိမ်မောကျနေတဲ့အချိန်ကလွဲလို့ကြံတဲ့အချိန်တွေမှာတော့အာတာပီသံပဇာညတတိမာအာတာပီသံပဇာညတတိမာဝေဒနာတွေကိုကြာကြာနာနာကိုယ်ကိုယ်ပြပြခြားခြားနာနာသိပြီးပြန်ထံတဲ့လုံလဝရိယနဲ့တတိနဲ့ရှုနေဖို့ရတာဖြစ်ပါလေ။ဒီသက်သာမပါဘဲနဲ့တတိရှုလို့မျှတာရှိနေတဲ့ဆိုရင်တော့အကျိုးကျေးဇူးကိုခံစားရမှာမဟုတ်ပါဘူး။သက်သာပွဲတွေကစိုးတန်းလျှောက်တဲ့အမျိုးသမီးလိုပဲဖြစ်နေမှာပါပဲ။သူဟာသူ့ရဲ့ခြေနှမ်းတိုင်းကိုအင်မတန်တတိရှိရှိနဲ့ကြားရပါတယ်။တတိမရှိရင်သူလိမ့်ကျသွားပြီးအသက်တောင်အန္တရာယ်ဖြစ်နိုင်ပါလေ။ဒါပေမဲ့စိုးရမ်းရှောက်နေတဲ့အမျိုးသမီးကဘယ်လိုပဲတတိရှိရှိအရဟတဖို့မတည်နိုင်ပါဘူး။ယဟန္တာမဖြစ်နိုင်ပါဘူး။သူဟာတတိရှိနေပေမဲ့ဥပ္ပခာနဲ့သံတဇင်ညနဲ့ဝေဒနာကိုရှုနိုင်တာမှမဟုတ်ပါဘူး။ဒါကြောင့်ဘယ်လိုပဲတတိရှိနေလေကိလေသာတွေကိုမစင်ကြယ်နိုင်သေးပါဘူး။ယောဂီတို့အခုစပြီးအနာယူချိန်တွေမှာကိုယ်ခန္ဓာအပိုင်းတွေထုတ်ရှားနေတဲ့အခါမှာဖြစ်ဖြစ်ပေါ်လာတဲ့ဝေဒနာတွေကိုသိရှိခံစားနိုင်ပြီးဒီဝေဒနာတွေရဲ့အနိစ္စတရားကိုတတိနဲ့ရှုဖို့ရာတတိရှုနေဖို့ရာဖြစ်ပါလေ။ဒ ခဲရင်းသူတွေကတော့တွေ့ကြရမှာပါပဲ။စိတ်ကမကြဘူးကအရေးကြီးပါလေ။ရဲရဲကြီးရင်ဆိုင်ကြပါ။မင်းကယောဂီတွေတုံ့ရတွေ့ရမယ်။ရန်သူ၅ဦးဖြစ်တဲ့ဤဝရဏ၅ပါးကိုပြောပြပါပြီ။ရန်သူတဦးနဲ့တဦးဟာယောဂီတို့ကိုကျင့်ကျင့်သိသိဖို့စူးစမ်းကြပါလိမ့်မယ်။သူတို့ရဲ့အနိုင်မခံကြပါနဲ့။ယောဂီတို့ကစိတ်ကိုတက်တက်တင်းတင်းထားပြီးတတိချက်နေပါသူတို့ကအားကောင်းလာရင်အာနာပါနကိုပြန်ဝင်ပြီးတော့ဝင်တဲ့ထွက်တဲ့ကိုရှုပေးပါပြီးတော့ဝေဒနာကိုပြန်ရှုပါစိတ်မလျှော့ပါနဲ့ရန်သူ၅ဦးရှိတယ်လို့ယောဂီတို့မှာမိတ်ဆွေ၅ဦးလည်းရှိပါတယ်မိတ်ဆွေ၅ဦးနဲ့အငင်းနေပြီးသူတို့ကိုခွန်အားပေါင်းတင်လာအောင်လုပ်ထားရင်ရန်သူတွေကရံမပြုတ်နိုင်ကြတော့ပါဘူးဒီမိတ်ဆွေ၅ဦးကရန်သူတွေပါလေသူတို့ကိုခွန်အား၅ပါးဗလ၅ဒံဣန္ဒြိယ၅ပါးလို့လည်းခေါ်ပါတယ်ပထမမိတ်ဆွေကတော့သတ္တဝိညာဉ်ချင်းရှင်ယိုချင်းစိတ်ချခြင်းတို့ဖြစ်ပါတယ်အိမတအရေးကြီးတဲ့မိတ်ဆွေဖြစ်ပါတယ်ယုံကြည်မှုရှင်ယိုမှုမရှိဘဲနဲ့ဘယ်သူကမှဓမ္မလမ်းစဉ်ကိုမကြောက်နိုင်ပါဘူးအတားရဲ့ပညာရဲ့လောကီတောင်ရဲ့မှုရဲ့ဒီသုံးမျိုးတွဲပါမှာဓမ္မဟာပြည့်စုံနိုင်ပါတယ်။တရားကယောဂီတို့ရဲ့ခြေတောင်းနဲ့ပြီးပါတယ်။ပညာကတော့မျက်စိနဲ့ပြီးပါတယ်။ပုဂ္ဂိုလ်တို့ဟာမျက်စိတော့ရှိပါတယ်။မြင်လဲမြင်ပါတယ်။ခြေတောင်းမရှိရင်တော့ပညာသခန်းအကြောင်းကိုအပြောတော့ရှိနေပါလိမ့်မယ်။နောက်တဲ့တစ်ခုလုံးကိုလည်းအစအဆုံးကိုလည်းမြင်နိုင်ပါတယ်။ခြေကြောက်ကမရှိတော့လမ်းစဉ်ပေါ်မှာခြေလမ်းတလမ်းတော့မလှမ်းနိုင်ပါဘူး။သူ့ဘဝဟာတစ်သက်လုံးလမ်းစဉ်အကြောင်းကြောနေရုံမျှသာရှိပါလိမ့်မယ်။တကယ်တမ်းကျတော့ခြေတလမ်းတော့မှမလှမ်းနိုင်ပါဘူး။ခြေကြောက်စီရှိပြီးမျက်စိမရှိတဲ့ပုဂ္ဂိုလ်ကြံ့ကြံ့တော့လေ။လမ်းပေါ်မှာရှောက်နိုင်ရုံတော့မပပါဘူး။ပြင်းတောင်ပြင်းနိုင်ပါလေ။ဒါပေမဲ့မျက်စိကမရှိတော့မမြင်နိုင်တော့လမ်းမှာပေါ်မှာရှိနေသလား။မမလိုက်သွားပြီလားဆိုတာကိုမသိရပါဘူးမမြင်ရတော့လေတွဲချော်ပြီးကြောက်ခဲကျင်းတဲ့နှောင်းတဲ့လေကြာနိုင်ပါတယ်မျက်မမြင်နဲ့ခြေကျိုးနှစ်ယောက်တွဲပြီးအလုံးလုံးသွားရင်တော့နန်းစဉ်ကိုစောက်နိုင်ကြပါလိမ့်မယ်ဒါကြောင့်ပညာပါတဲ့သဒ္ဓါဖြစ်ဖို့ရလိုပါတယ်ယောဂီတို့ဟာဖျားတစူပုဂ္ဂိုလ်တူကိုအင်မတန်သဒ္ဓါပွားတယ်ဆိုပါတော့သိပြီးယုံကြည်တယ်ကြည်မှုလဲဆိုတာဒီပုဂ္ဂိုလ်ရဲ့ထူးခြားတဲ့မုံမြတ်တဲ့အရေးအချင်းကောင်းတွေတော့ဆိုတဲ့ပညာပါရပါလိမ့်မယ်ဒီအရေးချင်းတွေကိုတတိရှိနေပြီးမိမိတို့ကလည်းဒီလိုကောင်းမွန်တဲ့မုံမြတ်တဲ့အရေးချင်းတွေနဲ့ပြည့်စုံအောင်စူးစမ်းကြရပါလိမ့်မယ်ဒီလိုအတူယူပြီးစူးစမ်းနေဆိုရင်တော့တဟအမြင်မှန်ပါပဲပညာပါတဲ့တရားပါပဲယုံကြည်ပါれ၊ကြည်ညိုပါれဆိုပြီးဒီဟာလေးကိုအလိုရှိပါれ၊ဒီလိုဖြစ်စေခြင်းပါれ၊ဒီစံတာကိုဖြစ်ပေးပါ၊ဒီကိစ္စကိုအောင်မြင်အောင်ဆောင်ရွက်ပေးပါလို့တောင်းခံနေရင်တော့ဒီဟာသဘောကားသဒ္ဒါပါပဲ။ဒီလိုယုံကြည်မှု၊ကြည်ညိုမှုပါ။ပညာလုံးဝမပါပါဘူး။မဟုတ်ရင်လည်းတဦးတယောက်နေမကောင်းဖြစ်နေလို့နေကောင်းအောင်လုပ်သေးပါမည်ပြန်ကောင်းလာရင်ဘာပူတော့ပတ်တာပါမယ်ဆိုတာဒီဟာလေတကယ်ယုံကြည်မှုရှိတာဒီမဟုတ်ပါဘူးဒီသိစအောင်မြင်အောင်လုပ်သေးပါအောင်မြင်မှဒါကိုပူတော့ပတ်ပါမယ်ဆိုတာဟာကုသရောင်းဝယ်ရေးတရားပါပဲဒီဘက်နဲ့ကပေးပြီးဟိုဘက်နဲ့ကယူတာပါပဲကိုလိုချင်တာကိုအရင်လုပ်ပြီးပြီးမှကိုကပြန်ပေးမယ်ဆိုတာဘယ်လိုယုံကြည်ချက်ကြီးလို့ချက်ပါလဲအနာတူပါပဲသူဟာဘုရားပါတာပဲမြတ်စွာဘုရားကိုအင်မတန်ကြည်ညိုသဒ္ဓါပွားပါတယ်ဆိုပြီးဘုဒ္ဓံသရဏံကိစ္စာမိမြတ်စွာဘုရားကိုကိုယ်ဝယ်ရဖို့ဖြစ်ကပ္ပဤလို့တော့ဘုရားရှင်ကိုယ်ပါရဲ့ဘုရားကပြောပြခဲ့တဲ့အကျင့်ဟောပြခဲ့တဲ့အင့်ကျင်တွေကိုတော့မလိုက်ရင်မကြည့်ရင်ဘုရားပါတာဆိုတာနာမည်ခံပေးရှိပါတော့တယ်မြတ်စွာဘုရားကဘုဒ္ဓံသရဏံကိစ္စာမိဆိုတာဟာဘုရားဂေါတမဘုရားကိုသုခိုင်းတာမဟုတ်ပါဘူးဘုရားရဲ့ဂုဏ်တော်အရှင်သိက္ခာအရေးအချင်းတွေကိုဆိုလိုတာပါသိတတ်ပါဤကိုယ်ွယ်ပါဤဆိုတာကလည်းမြတ်စွာဘုရားအလိုတော်ကြ ညွန်ကြားသမျှကိုတတ်နိုင်သမျှလိုက်နာခြင်းသုံးပါမယ်လို့ဆိုလာပါဘုရားဆိုတာမှလေဖရာတပါးရဲ့ဂေါတမမြတ်စွာဖရာတပါးရဲ့မူပိုင်မဟုတ်ပါဘူးမြတ်စွာဖရာကသူ့ကိုပုဂ္ဂိုလ်ကိုကြီးမြတ်ပုဂ္ဂလပတာဘကိုမလိုလားပါဘူးအရေးကြီးတာကမြတ်စွာဘုရားရဲ့ဓမ္မခန္ဓာဖြစ်ပါတယ်လူရဲ့အစာအယောင်အဖြူအမဲမလို့ဘယ်တိုင်းကြီးဘယ်နိုင်ငံကပဲဖြစ်ဖြစ်ကိလေသာအနည်းကြီးတွေအလုံးလုံးဝကျင့်သင်သွားပြီးမိဘကိုမျက်မှောက်ပြုနိုင်သူကိုသိကြရမှာဖြစ်ပါတယ်မြတ်စွာဘုရားကမေသဗုဒ္ဓအတိတ်တာသမေသဗုဒ္ဓအနာဂတ်တာသုပ္ပန္နသယေဗုဒ္ဓအဟံဝိညာမိသဗ္ဗတာလို့ဟောတော်မူထားပါတယ်။ဝိပီကုံသောဗုဒ္ဓတွေအားလုံးငောင်ပက်မတန်သောဗုဒ္ဓတွေအားလုံးယခုဗုဒ္ဓအဖြစ်သို့ရောက်ရှိနေကုန်သောပုဂ္ဂိုလ်တွေအားလုံးတို့အားကျွန်ုပ်သည်ရိုသေမြတ်မိုးစွာရှေ့ကိုပါ၏တဲ့။ဒီလိုဆိုတာတန်တရာဝိသေယကလွတ်မြောက်သွားသည်မိဘတွေမျက်မှောက်ပြုနိုင်သူတို့ကိုငုံငူးချင်းရှင်းကိုချင်းဖြစ်တော့မိဘရောက်ကြောင်းတရားအစ်င့်မှာခိုးလုံတာဖြစ်ပါလေ။ဒီလိုဟာတရားအစ်င့်မှာလူတို့မကြင်ကြပဲနဲ့မျိုးမျိုးစင်သာဖုံးပန်းတွေကိုဘာသာရေးပွဲတွေကိုပဲကျင့်ပါနေကြပြီ။ဒါတွေဟာဓမ္မအလို့ယူဆနေကြပါလေ။ဒီတော့ဒီလိုမဖြစ်ရအောင်ဘုရားကိုတပင်းချစ်ချင်ညံ့လို့ရှင်းကိုတယ်ဆိုရင်အိမာယဓမ္မနုသမပတိပတ္တိယဘုဒ္ဓံပုဇေမိဘုရားဟောကြားသောတရားတော်မြတ်ကိုနိုင်ငါသင်ပုံးခြင်းအပြင်မြတ်စွာဘုရားကိုပူဇော်ပါ၏လို့ဖြစ်ရမှာပေါ့။ဓမ္မနာကျင်ကိုလျှောက်ခြင်းအပြင်တရားကိုနိုင်ငါသင်ပုံးခြင်းအပြင်မြတ်စွာဘုရားကိုဖြစ်ခိုးပါ၏။တရားနာကျင်တစ်ခုလုံးအကျဉ်းဆုံးကနေအတိမုဆုံးအထိသီလကနေသမာဓိသမာဓိကနေပညာပညာကနေတိုးတိုးပြီးမိဘအဖြစ်ကိုရှောက်ပါရှောက်ရရှောက်ကြရမှာရှင်းသုံးရမှာဆိုတာပါပဲဒါမှဘုရားကိုယုံကြည်မြတ်မှုရှင်းခိုးခြင်းစစ်ဆတ်ခြင်းဆိုတာဖြစ်ပါလေဓမ္မလမ်းစဉ်ကိုတော့ရှင်းလမ်းတစ်လမ်းတော့မှမလမ်းပါပဲနဲ့မြတ်စွာဘုရားကိုရှင်းခိုးပါ၏စစ်ဆတ်ပါ၏လို့ပြောနေတာဟာလုံးဝအတိတ်မရှိပါဘူးမုတ်ရှင်ရှိပါကိုလိုင်းနာရှင်သုံးခြင်းအပြင်ဓမ္မနာစဉ်ကိုလျှောက်ပြီးမြတ်စွာဘုရားရဲ့ဂုဏ်တော်အရေးချင်းတွေလို့စူးစားပြီးတော့ပွားရမှာဖြစ်ပါတယ်။ဘုရားရဲ့ဂုဏ်တော်ကိုးပါးဖြစ်တဲ့ဣတိပိတောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိသသရဏသမ္မံတော်ပုဂ္ဂတောလောကဝိတ္တိအနုတ္တရောပုရိသဓမ္မတာရာတိသတ္တာဒီဝမနုဿာနံဘုဒ္ဓောဘဂဝါလို့ဆိုထားတဲ့အထင်းမှာဘဂဝါဆိုတဲ့စကားလုံးဟာ1500အတွင်းမှာအမတန်ပဲပျက်စီးခဲ့ပါတယ်။အိန္ဒိယပြည်မှာဆိုရင်အခုအခါဘဂဝါတွေဟာပုံလို့ပေါက်နေပါတယ်။ဘဂဝါရဲ့အတိတ်တွေကတော့ကိလေသာအညစ်အကြေးတွေအားလုံးမှလုံးဝကျင့်တင်ပြီးတဲ့ဘဝမှလွတ်မြောက်ရေးရတည်မှုဖြစ်ပါတယ်။ဘုရားကိုကြည်နေတဲ့ဆိုရင်ယောဂီတို့ကလည်းမြတ်စွာဘုရားလိုပဲကိလေသာတွေစင်ကြယ်လာအောင်သတ်အားသမျှစူးစမ်းကြရမှာဖြစ်ပါလေ။အရဟံဆိုတာကတော့ယံသူတွေကိုပတ်ဖြတ်ပြီးသူသုံးသင်ကြည့်ခဲ့သူလို့ဆိုပါတယ်။ဒေယံသူတွေလည်းဆိုတော့မိမိရဲ့အတွင်းအစ္စတမှာရှိတဲ့အနည်းအကျေးတွေဟာယံသူတွေပေါ့။ကိလေသာတွေအလုံးကိုတတ်ဖြတ်ပြီးတော့နှိမ်နှင်းခဲ့တဲ့သူရဟတ်တဖို့ကိုမျက်မှောက်ပြုပြီးခဲ့တဲ့သူယဟန္တာပုဂ္ဂိုလ်လို့ဆိုပါတယ်ဆိုလိုပါတယ်။သမ္မာသမ္ဗုဒ္ဓောဟပင်းကုံသောတရားတို့ကိုမဖောက်မပြန်ကိုယ်တော်တိုင်သိတော်မူသောမြတ်စွာဘုရား။မိမိပင်ကိုယ်ညကိုယ်ပိုင်အသိနဲ့သဗ္ဗညုတဉာဏ်တော်ကိုရရှိခဲ့သူဖြစ်ပါတယ်။ယောဂီတို့ကလည်းမိမိတို့ခွန်အားမိမိတို့လုံးလာဝရိယမိမိတို့ရဲ့ဘဝနာမြတ်ဉာဏ်နဲ့လူလောက်မှတန်းတိုင်ကိုရောက်အောင်စူးစမ်းပြီးကြွားကြရမှာဖြစ်ပါလေ။ဝိဇ္ဇာသရဏပါမနောဝိဇ္ဇာ3ပါးဝိဇ္ဇာ10ပါးသရဏအစ်15ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရား တန်ကံကိုသိနားလေခြင်းမျှတာမဟုတ်ပေအရှင်တရားကိုပါရှင်းသုံးခဲ့သူဖြစ်ပါတယ်တန်ကံဒီကိုစက်နေရုံနဲ့အရာကိုမနည်းနိုင်ပါဘူးအဖို့အတိတ်ကိုမရောက်နိုင်ပါဘူးဘုရားအဖြစ်တို့မရောက်နိုင်ပါဘူးကိုယ်တော်တိုင်ကိုယ်ကိုယ်တိုင်တရားကိုရှင်းပါမှာနောက်ဆုံးပန်းနိုင်ဖြစ်တဲ့မိဘကိုမျက်မှောက်ပြုနိုင်မှာဖြစ်ပါတယ်ယထာဝါဒီတတ်ထာကာရီယထာကာရီတတ်ထာဝါဒီပြောတယ်လို့လုပ်တယ်လုပ်တယ်လို့ပြောတယ်အပြောနဲ့အလုပ်နဲ့တူညီတယ်ပြောဖို့ခင်ဗျားတို့ကိုရှင်းသုံးတယ်ရှင်းသုံးခင်ဗျားတို့ကိုပြောဟောပါတယ်အပြောတစ်မျိုးအလုပ်တစ်မျိုးဘယ်အခါမှမရှိပါဘူးအပြောနဲ့အလုပ်မှာကွာခြားမှုမရှိပါဘူးယောဂီတွေဟာလေဆရာကိုကြည်ညိုတယ်ဆိုရင်ဆရာပြောဆိုသုံးမခဲ့တာဒီညွှန်ကြားခဲ့တာဒီကိုတတ်နိုင်သမျှလိုက်နာကျင့်သုံးမှကြည်ညိုရရောက်မှာပေါ့ယောဂီတို့ကပြောတာနဲ့လုပ်တာနဲ့အင်မတန်ကြွားချနေတယ်ဆိုရင်တော့ဆရာကိုကြည်ညိုပါတယ်လို့ဆိုတာဟာအပြောသမားတက်တက်တည်းဖြစ်နေတာလို့နည်းတကယ်ကြည်ညိုသည်ဒုက္ခဘာသာဝင်အစ်စ်တူမဟုတ်ပါဘူးမြတ်တန်ကြီးရို့တာဖြစ်ပါလိမ့်မယ်သူကတော့နှမ်းတော်ခြေနှမ်းတိုင်းဟာကောင်းတော်ခြေနှမ်းနှမ်းကောင်းတော်ခြေနှမ်းမိမိအတွက်လည်းအကျိုးရှိတယ်သူများတွေအတွက်လည်းအကျိုးရှိပါတယ်ဒီလိုအချက်မျိုးဟာဘယ်သူ့ကိုမှဘေးအန္တရာယ်မဖြစ်စေပါဘူးလောကဝိသုခန္ဓာကိုယ်ကောင်းအတွင်းမှာဝေဒနာကြီးအထက်မှာလောကတစ်ခုလုံးစက်ကြောဝလာတစ်ခုလုံးရဲ့အမှန်တရားစိတ်တရားကိုခံစားသိရှိနိုင်တဲ့သူမဟုတ်ရင်တော့ဘဝနိုင်မရညာနဲ့မဟုတ်ဘဲသိရှိခံစားပြီးသာတွေ့အကြာအမြင်တွေ့မြင်ရတာဖြစ်ပါလိမ့်မယ်ဒီလိုစပြီးစဉ်သုံးရင်တော့ယောဂီတို့ဟာလည်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့ရှိလို့ပါပြီးလုံးဝကျင့်စဉ်လာပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါလိမ့်မယ်အဲ့ဒါအဲ့ဒီခါကျတော့သူတို့အလိုအလျောက်အပမာနမေတ္တာအပမာနဘိညာဝိနေလေပြည့်စုံလာကြပါလိမ့်မယ်မြတ်စွာဘုရားဟာသက်တော်35နှစ်အရွယ်မှာဆရာအဖြစ်သို့ရောက်ရှိတော်မူပြီးရှင်လေသမ ्या နောက်ထ45နှစ်ကာလပတ်လုံးသတ္တဝါများရဲ့အကျိုးကိုညီရောညပါတောင်းရွက်ခဲ့ပါတယ်ယောဂီတို့အပါဝင်လူတွေအားလုံးဟာလေဒီလိုတကူကောင်းလုံးဝကျင်းတဲ့အများတောင်းကျိုးကိုနည်းနည်းလေးပဲဖြစ်ဖြစ်မေတ္တာမွန်ဂရုဏာမွန်နဲ့စပြီးတောင်းရကြမယ်လုပ်ကြံကြမယ်ဆိုရင်တော့ဟုတ်ပါတယ်ဘုဒ္ဓံတရဏံစေတမီလို့မေတ္တာဖတ်တာဟာအတိတ်တည်းရှိပါတယ်ဓမ္မံတရဏံစေတမီဆိုရမှာလေဒီနည်းအတိုင်းပါပဲဓမ္မဟာအမှန်တရားပဲအားလုံးအတွက်အမှန်ဖြစ်ပါတယ်ဘုဒ္ဓဘာသာဆိုတာလူတစ်မျိုးလူမျိုးစုအစိုးရအတွက်မဟုတ်ပါဘူးလောကသဘာဝတရားတွေကိုကိုယ်တိုင်ကြည့်ပြီးကိုယ်တိုင်သိပြီးတော့ဘဝစင်းရင်အမျိုးမျိုးတွေကလွမြောက်နေတဲ့ဤကိုသင်သားပြတ်တာတဲ့တရားဖြစ်ပါတယ်ဘုရားရဲ့တရားတော်ဟာလူတစ်စုလူတစ်မျိုးရဲ့ကောင်းစားရေးအတွက်ပင်မဟုတ်ပါဘူးသင်သားပြတ်တာတဲ့အတိုင်းလိုက်နာမယ်သင်သုံးမယ်ဆိုရင်ကဘာသူကဘာသာတွေသတ္တဝါတွေအားလုံးဆန်းပါးပြနိုင်တဲ့အရှင်တရားပြပါတယ်ဓမ္မံတရဏံကိတ္တာမိတရားတော်မြတ်ကိုခိုလုံစိက္ကပါဤလို့ဆိုရမှာသီလကိုခိုလုံဖို့ရာဖြစ်ပါတယ်သမာဓိကိုခိုလုံဖို့ရာဖြစ်ပါတယ်ပညာကိုခိုလုံဖို့ရာဖြစ်ပါတယ်တရားအစ်စ်အမှားဆိုရင်ဘယ်လိုဂုဏ်အင်္ဂါမျိုးတွေနဲ့ပြည့်စုံရပါမလဲလို့ဆိုတော့သုတ်ခါတော်ဘဂဝါသာသမောတံပိဋိကောအတာလိကောဧဟိတသိကောဩပမေယိကောစိတ္တံဝေဒိတ္တဘောဝိညုဟိတိသက္ခတောကောင်းစွာသောဟောရမိအပ်သောသူသာတရားဟာတစ်ကလုံးရိုးရိုးနဲ့ရှင်းရှင်းလင်းလင်းရှိပြီးတမန်လူသိန်းတွေရှင်းသုံးနိုင်ရအောင်လို့နာလည်းဆိုင်အောင်ဖြစ်စီရပါလိမ့်မယ်။ဒီကလုံးကြီးတွေကြီးကြီးတွေနဲ့သာသပေတပုံပုံတွေမှနားလည်နိုင်တာမျိုးမဖြစ်စီရပါဘူး။တန်တိတိကောမျက်မှောက်၌အကျိုးပေးတတ်၏။အပါလိကောအခါမနစ်အကျိုးပေးတတ်ပါ၏။ ကောင်းတဲ့မှန်တဲ့တရားဆိုရင်နောက်အခါကြားမှာအကျိုးပေးတာမျိုးမဟုတ်ပါဘူးလက်တွေ့ကြည့်ရင်ဒီဘဝမှာပဲနိုင်ငံအကျိုးကြီးခံစားရပါလိမ့်မယ်ဆန်းပါရရပါလိမ့်မယ်နောက်ဘဝဘဝတွေမှာလည်းအကျိုးပေးဦးမှာပဲဖြစ်ပါတယ်ဓမ္မကသီလကိုလုံခြုံတာသမာဓိထူထောင်တာပညာနဲ့ဝေဖန်ပိုင်းခြားတာလို့ဆိုလိုတာပါပဲဒါဟာလူတိုင်းကိုအကျိုးပြုစေတဲ့နိုင်ငံဖြစ်ပါတယ်အခုချင်းမှာနောင်တဝကျတော့ကျေးဇူးခံစားရပါလိမ့်မယ်ဆိုတာနဲ့မလုံလောက်သေးပါဘူးဒီဓမ္မကတော့အခုချင်းမှာအခုပဲအကျိုးကျူးခံစားရပါလိမ့်မယ်လို့အာမခံပါတယ်ဒိဋ္ဌအကျိုးခံစားရမှာပါသိပြီးမှအကျိုးခံစားရတာကိုညှင်းနေရတဲ့နိုင်ငံမဟုတ်ပါဘူးအခုလို့အခုရပါတယ်သိပြီးတဲ့နောက်လည်းအကျိုးကျူးအုံးမှခံစားရအုံးမှပါပဲဒါပေမဲ့အခုဘဝမှာလည်းအကျိုးမရှိရင်တကယ်ဖြစ်နိုင်ပါမလဲလူတူဦးရဲ့အတ္တတာမှာဆိုရင်စိတ်ရည်တွေအမိုက်မှောင်တွေကအင်မတန်များတာပါပဲဒီအမိုက်မှောင်တွေကြီးရမှာပဲဒါမှလည်းပြောင်းလဲမှုမရှိဘူးအလေးအောင်ကလေးကိုမှမပန်းဘူးဆိုရင်တော့တကယ်ဖြစ်နိုင်ပါမလဲနည်းနည်းလေးပဲဖြစ်ဖြစ်တော့အလေးအောင်ကလေးထွန်းပေါက်လာရင်ပြောင်းလဲမှုကလေးရှိလာရင်ဟုတ်ပါပြီဖြစ်နေတဲ့တရားဟာတရားအစ်စ်တရားအမှန်ပါပဲ။ဣတိပတိကိုနာဟဲရှိလက်ပါ။နာပြီးစံပတ်ကြည့်စမ်းပါလို့ခေါ်နေပါတယ်။ပုဂ္ဂိုလ်တဦးဟာတရားရဲ့အရာပါကိုတွေ့သွားပြီဆိုရင်မမြင်နိုင်တော့ပါဘူး။သူများတွေကလည်းဒီတရားရဲ့အရာပါကိုခံစားကြည့်ခြင်းလာပါတယ်။ကိုယ်ချမ်းသာသလိုစိတ်ချမ်းသာသလိုသူများတွေကလည်းဒီလိုချမ်းသာမှုတွေရကြပါစေခံစားကြပါစေခံစားကြခြင်းပါတယ်ဒါကြောင့်နောက်ကြစမ်းပါစမ်းကြကြစမ်းပါလို့ခေါ်နေတာဟာဒါဟာဓမ္မပါပဲယောဂီတွေကလည်းတရားပပြီးလို့အိမ်ပြန်သွားတဲ့အခါမနေနိုင်ကြပါဘူးကိုယ်ခံစားခဲ့ရတဲ့တရားအရသာကလေးသူများတွေလည်းရသိခြင်းပါတယ်သူများတွေကလည်းတရားလာထိုင်ကြဖို့ဆော်ဩကြပါတယ်သာအရေးသာကောင်းမှုတွေဖြစ်ရင်လေစာဆောင်တွေစာအုပ်တွေမှာရေးသားကြပါတယ်အပြောအဟောကောင်းတဲ့သူဆိုရင်လေပြောခြင်းဟောခြင်းဖြစ်လာပါတယ်လူတွေရားတဲ့များများစင်ရဲ့ဒီဘဝတွေကလျှောက်လက်ချင်းကြပါစေတရားရကြပါစေဆိုတဲ့စိတ်ကောင်းစေတနာတွေပွားများလာတတ်ကြပါတယ်အိုက်ဆောင်ရှိတဲ့လူတွေကလည်းနောက်ထပ်တရားပတ်တွေဖြစ်နိုင်အောင်အများကောင်းကျိုးအတွက်ထောက်ပံ့ပူဇော်ကြပါလေ။အချို့ကြတော့လေစေတနာဝင်သားဓမ္မလူသားတွေအဖြစ်နဲ့တောင်းလဲကြပါလေ။လူအားပေးကြပါလေ။မိအားပဲဖြစ်ဖြစ်လူအားပဲဖြစ်ဖြစ်အရင်းခံကတော့အများကိုအင်းရဲကမြင့်မြောက်အောင်ကူညီမကကျင်တဲ့စေတနာပါဖြင့်အရေးအကြီးဆုံးဖြစ်ပါလေ။ဒီလိုကူညီကြတာကလေဒါအချို့ကမှမမျှော်ကိုလို့မဟုတ်ပါဘူး။ဘာလို့လားပြတ်မှလည်းမရှိပါဘူးဆန်းသာကြပါစေမိရေးထိုင်ရေးအရှင်ပြေကြပါစေတရားအထုတ်ရမှာအောင်မြင်တတ်ပါစေဆိုတဲ့စေတနာပက်ပက်ပါပဲမြင့်မာရဖို့လက်ဆောင်ရဖို့ညီချင်းရဖို့မပါပါဘူးရိုးရိုးတန်တာလက်အားပေးအထူးပေးခြင်းပဲဖြစ်ပါတယ်စိတ်ကငြင်းနေတဲ့ဖြစ်ဖြစ်ဆန်းရှင်းမမျက်လာတော့အများအကျိုးဆောင်ရွက်ခြင်းနဲ့စိတ်ကပေါ်ပေါက်လာတာဖြစ်ပါတယ်အခုရေးရသလိုရသလောက်ကိုညီမကြမယ်။ဆောင်ရွက်မယ်။ကိုတတ်နိုင်တဲ့ဘက်ကဒါအလုပ်ပဲဖြစ်ဖြစ်လုံအားပေးမယ်ဆိုတဲ့စိတ်ကုသိုလ်စိတ်ကြီးမိမိရဲ့တန်တမ်းမှာတိုးပွားများပြားလာတာဖြစ်ပါလေ။ဒီလိုနည်းတွေနဲ့ပါရမီတွေဖြစ်ကြပြီးတရားကလည်းတက်လာပါတယ်။အားကောင်းလာပါတယ်။ဩပါနေကြီးကနိဗ္ဗာန်သို့ဆောင်ရင်းကိုထိုက်၏။အသင်တစ်စင်းနဲ့နောင်တုံးပန်းတိုင်ဖြစ်တဲ့နိဗ္ဗာန်ကိုပို့ဆောင်နိုင်တဲ့တရားဖြစ်ပါတယ်။အင်မတန်မှထောက်ထားနေတဲ့မဟာလမကြီးဖြစ်ပြီးဒေနီယာမားမအကောက်အကွိနန်းတွယ်နန်းမြောင်ကျောက်ကပားတွေရှိပါဘူး။အင်မတန်ပြည့်ပြည့်ချောမောပါတယ်။အလှန်တိုင်းအလှန်တိုင်းအရှင်းတိုင်းအရှင်းဟာလေအကျိုးကျေးဇူးတွေကိုခံစားရနိုင်ပါတယ်။အာတိကလျာဏံ၊မြစ်စီကလျာဏံ၊သတိရောတနာကလျာဏံသမန်တီးပင်းစီအစာဤကောင်းခြင်းအလေဤကောင်းခြင်း အဆုံးဤကောင်းခြင်းတို့နှင့်ပြည့်စုံသောတရားတော်ကိုဟောတော်မူပါသည်သီလကိုလည်းတောင့်ပြီးကျင့်သုံးရရင်သီလရဲ့အကျိုးကျေးဇူးတွေကိုခံစားရပါတယ်သမာဓိကိုပါကျင့်သုံးရင်လည်းသမာဓိရဲ့အကျိုးကျေးဇူးကိုပါခံစားရပါတယ်ပညာသခန်းကိုတိုးပြီးကျင့်သုံးရင်လည်းဤတဲ့ပူကျဲတဲ့ထူကျဲတဲ့အကျိုးကျေးဇူးကိုခံစားရပါတယ်အတိုင်းမရှိတဲ့နိဗ္ဗာန်ကျေးဇူးရောက်အောင်ခံစားနိုင်ရပါတယ်အဆင့်တိုင်းအဆင့်တိုင်းမှာအကျိုးကျေးဇူးတွေကိုခံစားရတာဟာဓမ္မအဖြစ်အမှန်ပါပဲ။ဤသတ္တံဝေဒိတ္တဘောဝိနည်းဟိတိ။ဤသတ္တံဆိုတာကတော့အတိအတိမိမိတို့မိမိတို့တဦးစီတဦးစီလို့ဆိုထားပါတယ်။အင်မတအရေးကြီးတဲ့သက္ကလုံးပါပဲ။အတိအတိဆိုတာဘယ်သူပဲဖြစ်ဖြစ်ဘယ်အမျိုးအနွယ်တွေကပဲဖြစ်ဖြစ်ဘယ်တိုင်းပြည်ဘယ်နိုင်ငံကပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ခြားနားမှုမရှိပါဘူး။တာမန်လူသားရိုးရိုးပါပဲ။တရားကိုနားလည်ပြီးဓမ္မနန်းကျင်ကိုလျှောက်ပြီးလိုင်းလာကျင့်သုံးမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှာအကျိုးကျေးဇူးခံစားရမှာဖြစ်ပါတယ်။လူတို့ဦးတယောက်ကပုဂ္ဂိုလ်သူခရိယံလိုပဲခေါ်ခေါ်ယူလိုပဲခေါ်ခေါ်ရှင်တို့ဘယ်ခေါ်ခေါ်ဓမ္မနန်းကျင်ဖြစ်တယ်အဲ့ကျင်ဖြစ်ပါဘူးကြည့်ရင်အကျိုးကျေးဇူးကိုထပ်ပြီးထပ်မြခံစားရမှာပါပဲ။ဒါကိုဒီလိုလူမျိုးမှဒီဘာသာဝင်မှအကျိုးခံစားရမယ်။အကျိုးခံစားခွင့်ရှိတယ်ဆိုရင်တော့ဒီတရားဟာတရားအစ်စ်အမှန်မဟုတ်သေးပါဘူး။တစ်ကဘာလုံးသက်တော်ဝလာတစ်ခုလုံးကျင့်သုံးနိုင်တဲ့တရားဖြစ်ဖို့ရလို့ပါတယ်။ဒါတွေကိုကောင်းကောင်းနားလည်ပြီးတော့ဒီနားစဉ်ကိုရှောက်ဒီတရားတွေကိုကျင့်သုံးရင်တော့သမန္တရဏံကိစ္စာမိတရားတော်မြတ်ကိုခုလုံပါဤဆိုတာဟာအတိအကျရှိပါတယ်။တန်ခါယတနာကိစ္စာမိဆိုတာဟာလေတန်ခါတော်မြတ်ဒီကိုသိကတ်ကျေဆိုရမှာပုဂ္ဂိုလ်တဦးတယောက်အသိအပွက်တစ်ခုကိုခုလုံတာမဟုတ်ပါဘူး။တန်ခါတော်ဒီရဲ့ဘုံတော်ကိုခုလုံတာဖြစ်ပါတယ်။ဘယ်အမျိုးအနွယ်တွေကပဲဖြစ်ဖြစ်ဘယ်အပွက်ကြီးတွေကပဲဖြစ်ဖြစ်မင်းကြီးစပါးနန်းကင်ဓမ္မနန်းကင်ကိုချောက်ပြီးလိုင်းလာစင်သုံးတဲ့ပုဂ္ဂိုလ်သူ့လေသာအညစ်အကြေးတွေစင်ကြယ်ပြီးတဲ့နန်းကင်တန်တရာဝတ်စင်းရဲကလွတ်မြောက်ပြီးတဲ့နန်းကင်ကိုချောက်ပြီးလိုင်းလာစင်သုံးခဲ့တဲ့ပုဂ္ဂိုလ်ဟာအဆင့်လေးဆင့်ဖြစ်တဲ့သောတာပန်သဒ္ဒါကံအနာဂံယဟန္တာတို့ထဲကအဆင့်တစ်ခုတစ်ခုကိုရောက်ရှိပြီးသောသူဟာတန်ခါဖြစ်ပါလေဒီပုဂ္ဂိုလ်ကိုဘယ်လိုအမည်နာမနဲ့ပဲခေါ်ဖို့သူ့ကိုကြည့်ပြီးတော့စိတ်အားဖြစ်သွားမှုတွေအတူတူတဲ့စိတ်ကြီးဖြစ်နိုင်ပါတယ်ဒီပုဂ္ဂိုလ်ရဲ့အရေးချင်းဂုဏ်အင်္ဂါတွေကိုအတူတူပြီးကိုယ်ကိုယ်တိုင်ကလည်းဒီလိုဂုဏ်အင်္ဂါတွေတိုးပွားလာအောင်ကြိုးစားပြီးတရားမှာခိုင်မြဲလာအောင်ဖြင့်သုံးပြီးအရိယာပုဂ္ဂိုလ်အဖြစ်ကိုမှန်ပြီးသိကြမယ်ဆိုရင်တော့သံဃာတရဏစိတ်တန်ဟာလည်းအတိတ်ပဲရှိပါတယ်ကြဒါကြည့်လို့မှုယုံကြည်မှုကိုလိုပါတယ်။မရှိလို့ကိုမဖြစ်နိုင်ပါဘူး။ဒါပေမဲ့ကြဒါကအမှန်တန်ဖို့ရလိုပါတယ်။နားနှာမသွားဖို့အရေးကြီးပါတယ်။ပညာပါတဲ့ကြဒါဖြစ်ရပါလိမ့်မယ်။ပညာပါတဲ့ကြဒါဆိုရင်တော့တကယ်နားလည်မှုအပြင်မှန်တန်ပြီးလမ်းတုံးပန်းနိုင်အဖြစ်ရှောက်သွားနိုင်မှာဖြစ်ပါတယ်။ဒုတိယမိစ္ဆေကတော့ဝိရိယဖြစ်ပါတယ်။ကျေးဇူးတင်လုံးလာတတ်မှုအားထုတ်မှုပေါ့အလုံးလုံးရမှလည်းနားမှန်တဲ့ဝိရိယလိုပါလေ။ပုံမြင်လေးတစ်ခုပြောပြပါဦးမယ်။ဘာယနတိမျိုးကမိတ်ဆွေလေးဦးနတ်တာကနတ်သမီးမှာလှေစည်းဖို့သွားကြပါလေ။သူတို့ကစိတ်တောက်ပြီးရှူထားကြပြီးလှေပေါ်ကျတော့လေးဦးသာတညာလုံးလှေကိုပေါ်ကြပါလေ။စိုးစိုးစားစားတင်တိုက်အားတိုက်လုံးလာဝိရိယနဲ့လှော်လိုက်ကြတာကိုယ်ဒီဖြစ်တဲ့ကြီးများပြန်ပြန်ကြတဲ့အဖြစ်ပါပဲ။မနေ့မိုးလင်းတော့ကြည့်လိုက်တော့သူတို့ကဟာတလက်မလောက်တော့မရွေ့သေးပါဘူး။ဘလို့ဖြစ်တာပါလိမ့်မလဲ။တညာလုံးနဲ့လှော်လိုက်ကြတာလှော်လိုက်ကြတာ။လုံးလာဝရိယအပြည့်နဲ့ပါပဲ။စုံစမ်းကြည့်လိုက်တော့လူတို့ကန်းနာမှာချီထားတဲ့ကျိုးကိုချီမှမဖြစ်ကြရဘူး။ကျိုးကချီရတန်းတန်းလာနေတယ်။ဒီလိုပါပဲအမှန်ကိုမသိတဲ့အဝိဇ္ဇာနှောင်ကျိုးကရှင်းထားတာဖြစ်နေတော့ဘယ်လိုပဲဝိညာဉ်ဆိုင်ထုတ်ဆိုင်ထုတ်ဘာအကျိုးကျေးဇူးကိုမှမခံစားရပါဘူး စိတ်ရဲ့အင်းအနက်ဆိုင်စိတ်အပိုင်းမှာဝိရိယစိတ်ပါမှာစိတ်ရတာအမြင့်ကြီးပြီးစင်ကြယ်သွားပြီးအစိုးခံစားရမှာဖြစ်ပါတယ်စိတ်ရဲ့အပေါ်ညာပိုင်းကလုံးဝစိုက်နေရင်တော့နှဆိုင်တဲ့အပိုင်းမှာစိတ်ရတာအမြင့်ကြီးပြီးချမ်းရှိနေဦးမှာပါပဲစိတ်တဲ့တဲ့ကိုပြုပြင်ပေးရမှာအတိအကျဖြစ်တဲ့အမြင့်ကိုတော့မေ့နေပြီးအတိုင်းအချက်တွေအရွယ်အနက်တွေအသီးတွေအပွက်တွေကိုသာပြုပြင်ပေးနေနေဆိုရင်တော့အမြင့်ကတော့ဆက်လက်ပြီးပြက်စီးနေပြီးစိတ်တဲ့တဲ့လို့ပြုံးလဲသွားတတ်ပါတယ်အမြင့်ကနေစပြီးပြုပြင်ပေးဖို့ရလိုပါတယ်ဒါကြောင့်လေတရားရှင်ရမှာလေဝေဒနာအဖြစ်ကိုအထူးဝိညာဉ်ဆိုင်ဖို့ရဖြစ်ပါတယ်။တတိယမိစေကတော့တတိအောင့်မြင့်ခြင်းတတိရှိနေခြင်းဖြစ်ပါတယ်။သူရှိနေခြင်းဖြစ်ပါတယ်။အခုတကယ်ဖြစ်ပြနေတာသစ္စာတည်းတည်းမှာဖြစ်ပြနေတာဒီကိုဟုတ်တန်းမှန်ရာတကယ်ဖြစ်ပြနေမှုကိုသိရှိနေရန်ဖြစ်ပါတယ်။ဒီလိုတဲ့အတိတ်ကာလကလေးကဟာလည်းမဟုတ်ပါဘူး။နောက်ဖြစ်လက်တအနာဂတ်ကလေးကလည်းမဟုတ်ပါဘူး။အခုဒီပစ္စည်းဒီပဌနာမှာတကယ်ဖြစ်ပြနေတာကိုသိရှိနေဖို့ရဖြစ်ပါတယ်။ဒီဒုက္ခမိတ်ရှိကတော့တမာဒီစိတ်ကိုကြည်ငဲအောင်အာယုံစိတ်ထူထောင်ထားခြင်းဖြစ်ပါတယ်။စိတ်ကိုငြိမ်သက်စွာထားခြင်းဖြစ်ပါတယ်။တမာဒီထူထောင်ရမှာစိတ်ကူးနဲ့အရာဝတ္ထုတစ်ခုကိုသိစိတ်ကြီးထူထောင်ရင်တော့အဲ့ဒါဟာမှန်ကန်တဲ့သမာဓိမဟုတ်ဘဲမှားယွင်းတဲ့သမာဓိဖြစ်ပါလိမ့်မယ်။မဟုတ်ရင်လေလူချင်းတောင်းတမှုတဏှာလောဘမလူချင်းမုန်းထားမှုဒေါသတို့အရင်းကျယ်ပြီးထူထောင်တဲ့သမာဓိဆိုပြန်ရင်လေမှားယွင်းတဲ့မိစ္ဆာသမာဓိပဲဖြစ်ပါလိမ့်မယ်။အရင်းကမှမှန်ကန်တဲ့သစ္စာနဲ့ယောဂီတွေရဲ့ခန္ဓာကိုယ်ပေါင်းအတွင်းမှာတကယ်ကိုယ်တွေလက်တွေ့သူရှိသူရှိခံစားသိရှိရတဲ့အရာဖြစ်ပြီးဒီဖြစ်ပျက်တဲ့ကိုတစ်ခဏကနေတစ်ခဏတစ်ခဏကနေတစ်ခဏတကယ်ဖြစ်ပျက်နေတဲ့အတိုင်းကိုသတိရှိနေပြီးသိနေမှုအာယုံကိုစူးစိုက်ထားဖို့ရဖြစ်ပါတယ်ဒီလိုတတိနဲ့အာယုံစူးစိုက်ထားတဲ့အချိန်ကလေးအထက်မှာတော့မှန်ကန်တဲ့သမာဓိသမာဓိဖြစ်နေပါတယ်နောက်ဆုံးဖြစ်တဲ့ပဉ္စမမိတ်တွေကတော့ပညာဖြစ်ပါလေ။ဒီမှာလဲမှန်တန်တဲ့ပညာဖြစ်ဖို့ရလိုပါလေ။သူတပားပြောတာဟောတာကိုနားထောင်ပြီးမဟုတ်ရင်လဲစာအုပ်တွေဖတ်ပြီးသိရတဲ့သုတမယပညာမျိုးအုံနောက်ကိုအသုံးပြုပြီးရှားပွင့်စူးစမ်းလေ့လာပြီးသိရတဲ့စင်တာမယပညာမျိုးလည်းမဟုတ်ဘဲကိုယ်ကိုယ်တိုင်ကိုယ်တွင်းလက်တွေခံစားရပြီးမှသိရတဲ့မိမိရဲ့ကိုယ်ပိုင်ပညာဖြစ်တဲ့ဘဝနာမယပညာကိုရှင်းလို့ဒါပဲဖြစ်ပါလေ။ဒီပညာကမှသာတကယ်မိတ်ဆွေဖြစ်တကယ်ခွန်အားအဖြစ်ဖြစ်နိုင်ပါလေ။ဒီပညာကမှသာယောဂီတို့သံဃာဝတ်စင်းရဲကလူပင်းပြင်နိုင်ပါလေ။ယောဂီတို့ဟာမိမိတို့ရဲ့ခန္ဓာကိုယ်ပေါင်းအထင်းမှာဖြစ်ပြနေတာကိုကိုယ်တွေ့ခံစားသိရှိရပြီးဖြစ်ပြနေတာတွေဟာမမြဲကြပါလား။အနိစ္စတွေပါလားလို့ဆိုတာကိုသိရှိနေကြပြီတော့ပြန်မှုမလုပ်ဘူးရှုရုံမျှတာရှုနေရင်တော့ပညာအစ်အမှန်ပါပဲယောဂီတို့ရဲ့စိတ်အနှက်ဆိုင်ဆုံးအပိုင်းမှာဖြစ်ပြနေတာကိုဥပက္ခနဲ့ရှုနေနိုင်တာဟာဒါဟာပညာပါပဲယောဂီတို့ကဒီနည်းအတိုင်းဆက်ဆက်ပြီးဖြစ်နေရင်ယောဂီတို့ရဲ့နေရှင်နေရေးခံရေးလူမှုရေးသစ္စာတွေမှာပေါ်လွင်ဖြစ်ရပြီးကြတာကြပါလိမ့်မယ်ဒီဘဝမှာလူတိုင်းလူတိုင်းဟာလောကဓာတ်တရားအရအစ်စ်အကျရှိကြပါတယ်။လောကဓာတ်တရားရဲ့ဖြည့်စည်ပြည့်စုံမှုတွေကိုလည်းခံစားရတဲ့ဟာအချိန်များမှာတုံ့လောက်ချောက်ချားခြင်းမရှိသေးနဲ့သူတို့ကိုဥပက္ခနဲ့ရှုပြီးစိတ်ကိုတည်ငြိမ်ပြတ်သွားသွားထားနိုင်လာပါလိမ့်မယ်။ပုံလေးတစ်ပုံပြောပြပါဦးမယ်။ဒီမှာချမ်းသာကြော်ရတဲ့တစ်ခေတ်ကြီးတူသူဆုံးသွားတော့ရန်ရက်ဖြစ်တဲ့ပန်းခရောက်ကအမွေလေးကိုဆွဲချပြီးတော့နှစ်ဦးပူနေပြန်ဝေးပြေးယူကြပါတယ်။အားလုံးသိစားပြီးပြီးတော့အထုပ်ကလေးတစ်ထုပ်ကိုတွေ့တော့ဖုတ်ကြည့်လိုက်တော့လက်စွပ်နှစ်ခုတွေ့ရပါတယ်။တကွင်းကတော့အဖိုးတန်တဲ့စိတ်လက်စွပ်ဖြစ်နေပြီးတော့နောက်တကွင်းကတော့ရိုးရိုးငွေလက်စွပ်ပဲဖြစ်ပါတယ်။စိတ်လက်စွပ်ကိုမြင်တော့အကုန်လုံးကလောဘစိတ်ကြီးဖြစ်လာပြီး မိငယ်ကိုပြောပါတယ်ဒီဟာကြည့်ရတာဘောဘွားတင်လာကပစ္စည်းနဲ့တူတယ်အဖြစ်လက်ချက်ပွားမဟုတ်တန်ရဘူးဘောဘွားတင်လာပစ္စည်းဆိုတော့နောင်နဲ့ဆက်လက်ထားနိုင်အောင်အကိုသိမ်းထားမှဖြစ်မယ်ဒီတော့မင်းကငွေလက်သက်ပဲယူပါမိကတရားသမားလောဘလည်းမရှိပါဘူးကျေကျေနန်းနန်းနဲ့ပဲသဘောတူလိုက်ပါတယ်ဒီလိုနဲ့မျိုးကိုနှစ်ယောက်သူတို့အိမ်ကောင်နဲ့သူတို့စီးပွားနဲ့တူညီနေကြပါတယ်အကောဖြစ်သူဟာလောဘတမားကတော့စိတ်ကင်းမှာမရှိပါဘူးအကုသိုလ်တွေနဲ့အမြဲဖြစ်နေပါတယ်လောကဓာတ်တရား၈ပါးနဲ့သူ့ချင်းရတဲ့အခါများမှာဆိုရင်စီးပွားတွေကလည်းတိုးတက်နေတဲ့အခါမှာဆိုရင်တော့စိတ်ကလည်းတဲ့ကြွားပြီးပျော်ပြီးရှင်ပြီးတည်ုံလုံးနဲ့ရှိနေကြပါတယ်အစကအရာရာအစ်မပြေလို့ဤဘွားတွေကလည်းစုံလုံးတယ်ဆိုကြတော့စိတ်သက်ပြီးကြာပြီးစိတ်ဆင်းရဲမှုတွေအများကြီးအကျိုးအကျယ်ဖြစ်ပြီးမအိပ်နိုင်မစားနိုင်ဖြစ်ရပါတယ်တမ်းမာရေးဖြစ်ခိုက်လာတော့ဆရာဝန်တွေစီသွားပြီးစိတ်သက်ဆေးတွေကိုလည်းစားရပါတယ်ဒါနဲ့လည်းမရဒီတော့စိတ်သက်ဆရာဝန်တွေစီသွားရပြန်ပါတယ်သားစင်းနဲ့ပြုလို့မရတော့နားလိုက်ခံရတဲ့နီးနဲ့တောင်ပြုယူရပါတယ်လူပြုသူတရားသမားကတော့ရတာနဲ့ပဲရောက်ရဲတယ်စိတ်အေးချမ်းစွာနဲ့လည်းနေတတ်တယ်အခုတို့အမှုတွေကိုလည်းမလုပ်ပါဘူးပူရထားတဲ့ငွေလက်သွတ်ဟာအဖေမတန်ဘဲနဲ့အဖေဖြစ်သူကဂရုတစိုက်တင်းစီထားတာဟာဘာအကြောင်းကြောင့်ပါလိမ့်မလဲအကြောင်းတော့ရှိရမှာပဲဆိုပြီးလက်သွတ်ကိုသေးသေးချာချာကြည့်တော့လက်စွပ်ရဲ့အတွင်းမှာသာဒန်းထိုးထားတာကိုတွေ့ရပါတယ်။ဖတ်ကြည့်လိုက်တော့ဒီဒန်းပိအနိစ္စမေဝါ။ဒါဟာလည်းမမြဲပါဘူးတဲ့။အားလုံးဟာမမြဲတဲ့အနိစ္စတရားတွေပါပဲ။ကြောင်းလဲနေဥမာပါပဲလို့ဆိုလိုတာပေါ့။ဒီတော့သူကဩဒါဟာအဖေကသုံးကဩဝါဒပေးခဲ့တာပဲလို့ယူဆပြီးတော့သူ့ဘဝမှာလောကဓာတ်တရားအရာဖြစ်ဖြစ်ပြတ်နေတာဒီကိုအနိစ္စတရားနဲ့ပဲလက်ခံခဲ့ပါတယ်ဥစ္စာပစ္စည်းတွေပိုးပွားတဲ့အခါမှာအစအစအရာရာအစဉ်ကျေးလေးတဲ့အခါကျတော့လေအနှောအကျိုးပျော်ရွှင်မှုတွေမဖြစ်ပါဘူးစီးပွားရေးစတင်တဲ့အခါပစ္စအဝဝအစဉ်မပြေတဲ့အခါကျတော့လေစိတ်ကြီးစိတ်ဆင်းရဲမှုမဖြစ်ရပါဘူးဒါပဲဖြစ်ဖြစ်စိတ်တမရတွေဟာအနိစ္စတွေပဲအမြဲဖြစ်နေကြမှာမဟုတ်ဘူးသူလည်းကြောင်းလဲဥမာပဲလို့စိတ်ကိုမျက်ပါစွာထားပြီးတော့ဥပ္ပခာနဲ့ယူခဲ့ပါတယ်။ယောဂီတို့ရဲ့ဘဝတသက်တာမှာလေဖြစ်ပျက်သမျှကိစ္စအဝဝကိုဥပ္ပခာနဲ့နေနိုင်လာပြီးဆိုရင်တော့နည်းနည်းချင်းနည်းနည်းချင်းပဲဖြစ်ဖြစ်ယောဂီတို့ဟာမှန်ကန်တဲ့ပညာကိုရရှိလာကြပြီဖြစ်ပါတယ်။ယောဂီတို့ပုဂ္ဂိုလ်ကိုစစ်စစ်စဉ်းစားကြည့်ကြပါ။ဒီလက်ရှိ၅ဦးဘလငါးတောင်ကိုမိမိတို့နဲ့အမင်းမသိမကွာထားပြီးနားလည်မှုတွေကလည်းမှန်ကန်မယ်ဆိုရင်တော့ယောဂီတို့ဘယ်ရန်ဒီပါမှမနှောက်ယှက်နိုင်ပါဘူး။ညာမပြုတ်နိုင်ပါဘူး။ယောဂီတို့ဟာဓမ္မလမ်းကြောင်းနဲ့ကျင်လမ်းကြောင်းပေါ်မှာစောက်ကြတဲ့ခရီးမှာအစကအရာရာမှာတိုးတက်မှုရှိကြပြီးနန်းဆုံးပန်းတိုင်ကိုရောက်ကြည့်ဆိုင်အောင်အောင်မြင်ကြမှာပါပဲ။ရရှိနေတဲ့အချိန်တွေရရှိနေတဲ့အဖွင့်အရေးတွေကိုအကောင်းဆုံးအသုံးပြုကြပါဒီအမတာဖုညတ်တဲ့တရားဓမ္မအမတာအမွေရာဖြစ်တဲ့သမထမီးကိုသုံးပြီးတော့ဆင်းရဲဒုက္ခအပေါင်းကလွတ်မြောက်ကြပြီတကယ့်ဒုက္ခချမ်းသာတကယ့်ငြိမ်းချမ်းရေရအောင်ပြုစားကြပါပြုစားကြပါယောဂီတွေအားလုံးကာယဒုက္ခစိတ်ဒုက္ခနပါလုံးနဲ့ရိုးကြပါစေ။ဘဝတုတပ္ပမင်္ဂလာ။ခပင်းကုန်သောမင်္ဂလာသည်ဖြစ်ပါစေတည်း။